တိုဘာလ18ရက်ကြာသပတေးနေ့မှာလိလာသွားမဲ့ဥပုသ္စာပြေသင်ခန်းဆိုင်ခေါင်းစဉ်ကတော့ကျွန်တော်တို့ဤတောင်းဝတရားဖြစ်ပါတယ်။ဖျားရှင်ခေါဖိတ်တော်မူခြင်းကိုကျွန်တော်တို့ခံရမယ်ဆိုရင်ကျွန်တော်တို့မှာလွတ်လပ်တဲ့ရွေးချယ်ခွင့်ရှိနေပါတယ်။လက်ခံနိုင်ပါလားဒါမှမဟုတ်ငင်းဆန်ပါလားလွတ်လပ်စွာရွေးချယ်ပါလက်ခံလုံကလက်ခံနိုင်ပါတယ်ငင်းဆန်လူကငင်းဆန်ခွင့်ရှိတဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိပါတယ်။ဖျားရှင်ပြေသနာတော်မူတဲ့ကယ်တင်ခြင်းကိုရယူလူကယူနိုင်ပြီးတော့ဆန္ဒမရှိဘူးဆိုရင်လည်းပဲမယူပဲငင်းဆန်နိုင်ပါတယ်။အရာရာတစ်ခုအနေနဲ့ဖျားရှင်ဟာကျွန်တော်တို့ကိုထားရှိပေးထားပါတယ်။သို့သောခြားထားပေးထားတဲ့အရာကိုရွေးချယ်လိုက်လျှောက်ဖို့လိုပါသေးတယ်။ကျွန်တော်တို့ဟာဖျားရှင်ရဲ့အတွက်အထူးတလဲလွတ်ဆောင်ပေးဖို့ဖျားရှင်အလိုတော်ရှိပါတယ်။သူနဲ့တူညီစေဖို့ကျွန်တော်တို့ကိုခေါ်ဖိတ်ပါတယ်။အထူးတာဝန်တရက်ကိုပေးအပ်ဖို့ခေါ်တော်မူခြင်းဟာကျွန်တော်တို့အတွက်ကယ်တင်ခြင်းကိုစီစဉ်ထားပေးခြင်းဖြစ်ပါတယ်။ဖျားရှင်ရဲ့ဖိတ်ခေါ်တော်မူခြင်းကိုလက်ခံလွတ်ဆောင်ခြင်းအဖြစ်ဖျားရှင်ပေးတဲ့ကယ်တင်ခြင်းကိုအမှန်တကယ်ကျွန်တော်တို့ရဲ့အသက်တာပုံစံမှာပြသပေါ်လွင်စေခြင်းဖြစ်ပါတယ်။ရှလမုန်မင်းကြီးဟာရှင်ဘုရင်ယာဒူးအနှင်းချင်းခံခဲ့ရပါတယ်။အကြောင်းမလားလို့သာရှလူကိုယ်တိုင်ကနေမိမိရဲ့စိတ်နှလုံးကိုဖျားရှင်ကိုအပြည့်အဝအနှံ့ခြင်းမပြုခဲ့ပါဘူး။ဖျားရှင်ခေါ်ဖိတ်တော်မူပြီးတော့အမှုတစ်ခုကိုအနှင်းချင်းခံရတဲ့သူဖြစ်ရတာနဲ့အဲ့ဒီပုဂ္ဂိုလ်ဟာဖျားရှင်ကိုပွေ့ဖက်ပြီးအတူအမြဲရှိနေတဲ့အတိတ်ပဲဆောင်နေတာတော့မဟုတ်ပါဘူး။ကျွန်တော်တို့ရဲ့လွတ်လပ်တဲ့ဆန္ဒလှုပ်ဆောင်ဖို့အတွက်စိတ်ပိုင်းဖျက်ချက်ပေါ်မူတည်နေပါတယ်။ဖျားရှင်ရဲ့ပို့ဆောင်ခြင်းကိုလိမ့်နာခြင်းမရှိဘူးဆိုရင်တော့အရာတိုင်းအရာအလုံးကိုဆုံးရှုံးသွားရမှာဖြစ်ပါတယ်။ကျွန်တော်တို့ဟာဇောရကတက်ပြီးတော့ပြန်လဲပြီးတော့မေကုမေးစရာမလိုပါဘူး။အစ္စရာနဲ့နေဟမိလိုချက်ချင်းတုတ်ပြန်တဲ့သူတွေဖြစ်နိုင်ပါတယ်။ဒါမှမဟုတ်မောရှေလိုအတွန့်အတက်အကြောင်းမျိုးမျိုးပြပြီးတော့စင်ကြယ်စင်လက်ပြုနိုင်ပါတယ်။နောက်ဆုံးမှာမောရှေသွားခဲ့ပါတယ်။ရှောင်ပြေးဖို့လုံးဝမကြိုးစားခဲ့ပါဘူး။သူဟာအကြောင်းမျိုးစုံကိုပြပြီးတော့စင်ကြယ်စင်လက်ပြုပါတယ်။မိမိကိုယ်ကိုကောင်းတဲ့သူမဟုတ်ဘူး၊ပြည့်စုံတဲ့သူမဟုတ်ဘူး။ဘာတစ်ခုမှတက်သူမဟုတ်ဘူးအရေးပါတဲ့ယာဒူးလည်းမရှိဘူးဒါကြောင့်ဖာရောမင်းအနေနဲ့သူ့ရဲ့စကားကိုအဖက်လုံးနားထောင်မှာမဟုတ်ဘူးယူဒလူတွေသူ့ကိုမြုံတင်ကဖြစ်ပြီးတော့သူ့ရဲ့စကားကိုယုံကြည်မှာမဟုတ်ဘူးစသည်ဖြင့်လူဆောင်မှုအလုံးဟာအလဟတဖြစ်သွားနိုင်တယ်ပြီးတော့သူဟာမိမိကိုယ်ကိုအရေးချင်းမမီဘူးလို့စင်ကြေပေးပါတယ်ထွတ်မြောက်ချက်ခန်းကြီးလေးငယ်တစ်စင်မှာအိုးဖျားရှင်ကျွန်ုပ်ဒီနှုတ်သက်တိမရှိပါနှုတ်လေးသောသူစကားနှင်းနှေးပြောတတ်သောသူဖြစ်ပါ၏ဆိုပြီးတော့ပြောထားတာတွေ့ရပါတယ်လွတ်တဲ့တကြွမှုမရှိဘူးနောက်ဆုံးမှာအခြားသူတယောက်ကိုဆေလွတ်ဖို့ဖျားရှင်ကိုပြန်လည်ပြောဆိုခဲ့ပါတယ်မောရှိရဲ့အကြောင်းကိုကျွန်တော်တို့ဖဲရတာနဲ့သူ့ရဲ့အားနည်းချက်ရှိတော်လဲပဲအာအိမ်ပြေဝတဲ့အကြောင်းတွေ့ရပါတယ်မောရှိခေါင်းဆောင်ခေါင်းတူဦးဖြစ်လာခဲ့ပါတယ်သူဟာတာဝန်ကိုတစ္ဆာရှိရှိလှုပ်ဆောင်သူဖြစ်ပါတယ်ဖျားရှင်ခေါ်ဖိတ်တော်မူတာနဲ့ဥလည်းမတုံတစ္ဆာရှိရှိမိမိရဲ့တာဝန်ကိုရရတောက်ထမ်းရွက်ခဲ့တာတွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းပဲဖျားရှင်ကနေစိတ်ခိုင်းကြောင်းသိရတဲ့အခါမှာကျွန်တော်တို့မကြခဏစင်ကြေပေးပြီးတော့ရှောင်ဖယ်တတ်ပါသလားပြန်လည်ပြီးတော့စဉ်းစားပါကျွန်တော်တို့ယုံကြည်သူများဟာဖျားရှင်စိတ်ခိုင်းတဲ့အခါမှာစင်ကြေတွေပေးပြီးတော့ရှောင်ဖယ်တတ်တဲ့ယုံကြည်သူမျိုးမဖြစ်ဘဲနဲ့အတတ်နိုင်ဆုံးဖျားရှင်အတွက်ကြိုးစားလှုပ်ဆောင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ္စာဖြစ်သင်ခန်းစာကဖော်ပြပေးထားပါတယ်